ခွန်ဆိုရေးကျွန်တော်ဒီပတ်တော့ပြောနေတဲ့စကားတော့နည်းနည်းခက်ဆန်းဆန်းပဲဗျဟိုသမင်းအကြောင်းပေါ့ဗျာနော်သမင်းအကြောင်းအိုးအကြောင်းပကံအကြောင်းဆိုတဲ့ဟာတွေပဲအဲကျွန်တော်ပြောနေတယ်ဘာဖြစ်လဲဆိုတော့ဒီနေ့ခေတ်စကားအဲ့ကိစ္စတွေနဲ့ပတ်သက်နေတာဖြစ်နေတယ်ဗျာဖြစ်တဲ့အကြောင်းအရလို့အခုကဘယ်လိုဖြစ်လဲဆိုတော့ခဲရိုလေးကြားမှာပဲဗျာဟဲ့လားအမှဆိုတော့သူ့ရဲ့လေယာချင်းဝင်နေတဲ့ပတ်သက်ပြီးတော့မဆက်နိုင်နိုင်ဆက်ဖို့ကလုပ်တဲ့ခါမှာဒီလေယာနဲ့ဇင်မောင်းဝင်ကြီးကနေပြီးတော့ဘာပြောလဲဆိုတော့လင်သမားတွေထမင်းတက်နှက်ချော့စားပါဆိုတဲ့စကားမျိုးပြောတယ်ပြောတဲ့ခါကျတော့အဲ့စကားတော်တော်ကိုဂရေရိုက်တယ်ဗျလင်သမားတွေကပြောတာတော့ခမရဝင်ကြီးကနေပြီးတော့ထမင်းတက်နှက်ချော့စားပါဆိုကျွန်တော်ကမစားနိုင်ဘူးတဲ့ဘာလို့ဆိုတော့ကျွန်တော်ကထမင်းသုံးနှက်စားတဲ့လူကြီးနော်အလုသမားတွေပေါ့လေယာလုတဲ့လုသမားတွေဒီအလုသမားတွေဟာထမင်းကိုသုံးနှက်စားနေရတယ်အခုကနှစ်နှက်ပဲစားနိုင်တော့တယ်အဲ့ဒီမှာထပ်ပြီးဝင်းကြီးကနေပြီးတော့ကျွေးစားဖို့တက်နှက်စားပါဆိုရင်တော့မဖြစ်ဘူးတဲ့အဲ့ဒါနဲ့ပတ်သက်ပြီးတော့အကုန်လုံးပေါ်ရဲ့စာနေစင်းဒီမှာလဲဝေဝညာပြူကြဒီလိုဟာမျိုးတွေရှိတယ်အဲ့တော့ဒီလိုအနေထားမျိုးတွေမှာဘယ်လိုပြောကြည့်လဲဆိုတော့ဒီနေ့ခေတ်စကားဟာတိုင်းပြည်မှာသမင်းကိစ္စဖြစ်လာတယ်ဗျာစားရေးတောင်းရင်ဟာလားလူတွေရဲ့သမင်းကိစ္စနှင်းကိစ္စဒီလိုကိစ္စတွေဖြစ်လာတယ်အဲ့တော့အဲ့လိုဖြစ်တဲ့အနေထားမှာဘာတွေတွေ့လာလဲဆိုတော့ဒီမကြခင်တော့ကျင်းပါတယ်ကမ္ဘာ့အခါနေ့မှာဝင်းကြီးဥဆိုးသိန်းဆိုတဲ့ပုဂ္ဂိုလ်ကနေပြောတယ်ဒီပြည်သူတွေရဲ့လိုအပ်ချက်တွေကိုရှော့ချပါတဲ့ဆိုတော့တိုင်းပြည်သားတွေကအခုတောင်းဆိုတယ်အများကြီးများတယ်ပေါ့ဗျာဟုတ်လားဟိုမှာဆိုတော့ဈေးခါမလုံလောက်ဘူးလို့ဟုတ်လားအသုံးမလို့ချင်းလဲလောက်ကကြီးငွေမလုံလောက်ဘူးလို့ဆိုတာမျိုးကြီးအများကြီးပြောလာတဲ့ခါကျတော့ဝင်းကြီးလုတ်တဲ့လူကပြည်သူတွေရဲ့တောင်းဆိုချက်တွေလိုအပ်ချက်တွေကိုရှော့ချပါဆိုတဲ့အပြောမျိုးကြီးပြောလာတယ်အဲ့တော့အဲ့လိုပြောခြင်းဟာဘာနဲ့လဲဆိုရင်တိုင်းပြည်ကကပြက်ကနေပြီးတော့တောင်းဆိုမှုတွေသိမ့်မလုပ်ပါနဲ့အဲ့လိုတောင်းဆိုတာတွေရှော့ပြောပါဆိုတော့အတိပ္ပယ်ကတော့ဘာလဲဆိုတော့ဟိုဝင်းကြီးပြောတယ်တမိတနာကျော်စားပါဆိုတဲ့သဘောနဲ့ထတ်တူထတ်မြဖြစ်နေတယ်ဗျအဲ့ဒီဒါနဲ့အတူပဲကျွန်တော်အလုသမားပဲကိုကြည့်မှဆိုရင်မကြင်တော့အလုသမားရရဲ့ဒီဆန္ဒပြပွဲတစ်ခုမှဖြစ်တယ်အဲ့ဒီမှာညွန်ကြားရေးမှုလုပ်တဲ့လူကဘာပြောလဲဆိုတော့ဗမာပြည်မှာတဲ့အလုသမားတွေကရှောက်ပြီးတော့လောက်ခကျင်းဝေးတာတိုးတောင်းနေတာတကယ်ဆိုလို့ရှိရင်တမိတနာကိုဝင်းတင်ရနဲ့စားမှဆိုရင်ဖိုးဝေရာရာကိုစားနိုင်ပါတယ်ဆိုတဲ့စကားမျိုးကိုပြောတယ်ပြောတော့အဲ့ဒါနဲ့ပတ်သက်လို့လေအထက်မှာထော့ဆူပွက်ပြီးတော့တွားကြလုံသမားတွေရာနေပြီးတော့ဟလာဝင်းကြီးနေရာနဲ့စားလို့ရတယ်ဆိုတော့ဘယ်မှာစားလို့ရမလဲသမင်းနှက်ကဝင်းနေရာနဲ့စားလို့မလွယ်ဘူးเนาะဒါပေမဲ့အဲ့လိုရတယ်ဆိုရင်တောင်မှကျွန်တော်ကဝင်းနေရာဘုံမသုံးနိုင်ဘူးဘာဖြစ်လို့ဆိုတော့ကျွန်တော်ရတယ်တနေ့လုံးလောက်ကွာဒီ900လောက်ဝယ်ရတယ်အဲ900တောင်မှကျွန်တော်ပြည့်စုံအောင်မရဘူးပေါ့အဲ့တော့အဲ့ဒီထက်မှာထပ်ပြီးတော့သမင်းဘိုးကိုကျွန်တော်ကနေရာဘုံသုံးရမဆိုရင်တောင်မှကျွန်တော်အိမ်အတွက်စားဖို့တောက်ဖို့လာတမ်းမြစ်တိလာပညာရေးစိတ်ဆိုတာဘယ်လို့မှမဖြစ်နိုင်ဘူးဆိုတဲ့ဟာမျိုးကြီးစူပွက်သွားလာအဲ့တော့ဒီလိုအချိန်မျိုးမှာပဲကျွန်တော်ဘာတွေထပ်ပြီးတော့သတင်းတွေထပ်ပြီးပြန်နေဆိုတော့ဥမာရခိုင်မှာဆိုလို့ရှိရင်ရခိုင်မလုံလောက်ဘူးလူတွေကတုံ့မှုတုံ့မလောက်ဟာတာနာရခိုင်မလုံလောက်ဘူးဆိုတာသမင်းကိုဝအောင်မစားရဘူးဆိုတဲ့အတံမျိုးကြီးရခိုင်ဘက်ကထွက်လာတယ်အဲ့ဒါနဲ့အတူပဲကျွန်တော်ကချင်ပြည်နယ်မှာဆိုလို့ရှိရင်ကချင်ပြည်နယ်ဘက်နောက်တစ်ခါရှမ်းပြည်မြောက်ပိုင်းတို့ဘာလို့မှာတန်းလိုက်ခါလေးမလုံလောက်ဘူးဟလာလူတွေတုတ်ခရောက်နေတယ်အဲဒါသမင်းငတ်တော်မယ်ဟာမျိုးဆိုတဲ့အပြောမျိုးတွေအများကြီးကိုပေါ်ပေါက်လာတဲ့အခါကျတော့ဒီလိုဟာမျိုးတွေဖြစ်လာတဲ့အချိန်မှာအစိုးရအနေနဲ့တိုင်းပြည်သားအနေနဲ့ရောနော်ချင်းမြနိုင်ငံအဖွဲ့အစည်းတွေရောစဉ်းစားကြရဖြစ်လာတာသူတို့ရဲ့တိုင်းပြည်ရဲ့အခြေအနေဟာတကယ်ကိုဒီဒီခါနဲ့ပတ်သက်လုံခြုံမှုရှိရလားဖူလုံမှုရှိရလားပြည့်စုံမှုရှိရလားဒီတိုင်းဆိုလို့ရှိရင်သူတို့ကလူကြီးတိုးတော်မယ်လို့သူတို့ပြောနေကြတယ်ပေါ့ဗျာလူကြီးတိုးမယ်ဆိုလို့ရှိရင်အဲ့လူကြီးအတွက်ကိုကာမိအောင်ရေခါဖူလုံမှုရေခါပြည့်စုံမှုရေခါလုံခြုံမှုရှိရလားဆိုတဲ့ဟာဒီမိကုန်ဒီအများကြီးထွက်လာတယ်ပေါ့ဒီနေ့မှာအခုမကြခင်တော့ကျင်းပါတယ်ကမ္ဘာရေခါနေ့မှာဆိုလို့ရှိရင်ဒုတိယသမ္မတလူပုဂ္ဂိုလ်ကပြောသွားတယ်နော်ကျွန်တော်တိုင်ပြားရေခါကဖူလုံပါတယ်ပြည့်စုံပါတယ်ပေါ့ဗျာနော်နောက်တော့ဗမာပြည်ဆိုလို့ရှိရင်သံသဘာပို့တဲ့နေရာမှာနံပါတ်1နေရာတုံးပြန်တက်လှမ်းမယ်ဆိုတဲ့အပြောမျိုးကြီးအများကြီးပါလာတယ်သို့တော့တိုင်ပြည်မှာတကယ်ကိုပြည့်စုံတဲ့အနေထားရှိသလားဘာဖြစ်လဲဆိုတော့ဝင်းကြီးတို့ဘာလို့ဘလောက်ပဲပြောနေနေတခြားပုဂ္ဂိုလ်များအပြောအရာဆိုလို့ရှိရင်တော့ကျွန်တော်တိုင်ပြည်မှာရှိနေခုလေယာဉ်နေထားမျိုးတွေပြုမြင်မှုတွေပါလေမလုံနိုင်ဘူးဆိုလို့ရှိရင်တော့ကျွန်တော်တို့ဒီရဲ့အနေထားလာမဲ့ကာလအပြည့်မှာပေါ့ဗျာနော်ရိခါတွေကရိခါပြည့်စုံတဲ့အနေထားတွေရောက်နိုင်မှာမဟုတ်ဘူးဆိုတော့အပြောအမှုတွေရှိနေအဲ့တော့ဒုတိယသမရပြောသွားတဲ့ဇကားထဲမှာကိုပါလဲဆိုတော့ကဘာမှာလူကြီးတန်ပေါင်း800ကျော်ဟာရိခါမပြည့်စုံဘူးဆိုတာပြောတယ်ဗမာပြည်နဲ့ပတ်သက်လို့တော့ဘာမှမပြောပါနဲ့လို့ဗမာပြည်လူကြီးဟာလာမဲ့2050ပေါ့ဗျာ2050ဆိုတာကျွန်တော်ဆိုပါတော့လာမဲ့ဆိုပါတော့20ကျော်လောက်နော်30လောက်တိုင်းပြည်မှာကျွန်တော်ရဲ့ လူရည်ရတန်တရာလောက်ဖြစ်လိမ့်မယ်အဲ့လိုတန်တရာလောက်ဖြစ်မှဆိုရင်တော့ရေကဘူးလူရည်တက်ကအရေးကြီးတဲ့အနေထားကိုရောက်မယ်ဆိုတဲ့အခါကျတော့ကျွန်တော်တို့ဟာကျွန်တော်ဒီခေတ်မှာကျွန်တော်ကြုံတွေ့နေတဲ့ခေတ်ကျွန်တော်ဖြတ်သန်းနေတဲ့ခေတ်ကိုမှာကျွန်တော်ငါ့မို့ခေါမချင်းတို့တိုင်းပြည်မှာသမင်းမောင်ချင်းတို့ဆိုင်စပါးကြားမချင်းတို့ဆိုတဲ့ပြဿနာကြီးရှိကောင်းမှကြီးမယ်လို့ဆိုတော့ညာလေကျွန်တော်ရဲ့သားသမီးတွေမြေးတွေလက်ထက်ကြရင်တော့အငတ်ဘေးတောင်ကိုကျုံနေတဲ့အနေထားမျိုးရှိနေတယ်အဲ့ဒီလိုအချိန်မျိုးမှာတိုင်းပြည်မှာလေယာဉ်မီးနဲ့ပတ်သက်ပြီးပြဿနာတွေကြီးကြီးပေါ်နေတယ်။လေယာဉ်မီးတွေကိုကရိုနီတီအပါဝင်ပေါ့ဗျာ၊စစ်တပ်အပါဝင်เนาะအစိုးရအရာရှိတွေအပါဝင်အစိုးရနဲ့ပေါင်းတင်လောက်ကင်နေတဲ့ကုမ္ပဏီတွေဘာတွေအပါဝင်ကဒီမြေတွေကိုတိမ့်ချီလုတဲ့ခါကျတော့လေယာဉ်စိုက်ပျိုးရေးနဲ့ပတ်သက်လို့လေကျွန်တော်တို့မှာအခက်အခဲအကြတဲ့ကြီးအများကြီးပေါ်နေပြီ။အဲ့လိုလေယာဉ်မီးအကြတဲ့ဟာသံတမားထုတ်လုပ်မှုနဲ့တော့ပြီးတော့ပတ်သက်နေမယ်။ဒီနန်ဒီထုတ်လုပ်မှုနဲ့ပဲပြောင်းသာဒီဒါဒီထုတ်လုပ်မှုနဲ့ပတ်သက်ပြီးတော့အကျိုးတက်မှုတွေအများကြီးရှိမယ်။အဲ့လိုသာရှိမယ်ဆိုလို့ရှိရင်ဒီတိုင်းပြည်မှာဒီလေယာကုန်ထုတ်မှုတွေလျော့ပါမယ်ဆိုလို့ရှိရင်လူကြီးတွေတိုးတာနဲ့ဆိုလို့ရှိရင်ကျွန်တော်တိုင်းပြည်မှာမကြာခင်သောကာလအတွင်းမှာအငတ်ဘေးတို့ဟုတ်လားဈေးကမှာဖူလုံးမှုပြဿနာတို့နောက်တစ်ခါဒီဈေးကနဲ့ပတ်သက်လူညုံမှုမရှိတဲ့အနေအထားမျိုးတွေပေါ်နေမှာကျွန်တော်ကစိုးတယ်ပေါ့အဲ့တော့လူကြီးရဲ့အတိအကျလည်းကျွန်တော်အခုပြောလို့မရအောင်အခုကျွန်တော်မှန်းတာတော့တန်း60လောက်ရှိတယ်လို့ကျွန်တော်မှန်းပြီမယ်လို့တကယ်ပြောရင်တန်းချောက်တယ်ပိုးနေသလားဒါလည်းကျွန်တော်စဉ်းစားမယ်အနေအထားမျိုးလူကြီးကျွန်တော်တကောင်ချင်းတို့ဘာတို့ဟာလွန်ခဲ့တဲ့လင်းကဆယ်နှစ်ကျော်ကကောက်ခါတာဆိုတော့အဲ့ဒီတော့ရှိတဲ့စင်းနေရောပြည်စုံလုံလောက်ရလားမှန်ကန်ရလားဒါလည်းကျွန်တော်စဉ်းစားကြလို့တယ်အဲ့ဒါနဲ့အတူပဲကျွန်တော်ရဲ့လေယာမီနဲ့ပတ်သက်လို့ပြန်ပြီးတော့အခုလေယာမီဒီတင်းကြသီးကြဟာလားလေယာမီလုံငန်းနေနဲ့ပတ်သက်ပြီးတော့လေသမားကိုကူညီမယ်ဘာညာပြောတယ်ဒါပေမဲ့အဲ့မှာဝင်ပြီးတော့နှိုက်ကြလူတွေအများကြီးရှိနေအဲ့တော့မကြခင်တော့ကဒီပုဂ္ဂိုလ်တယောက်ပြောသွားတယ်စကားအလွန်မှတ်သားစရာကောင်းပါတယ်ဘာလို့ဆိုတော့လေသမားသမီးလုပ်ကိုတော့ခင်ဗျားတို့ဝင်ပြီးတော့လူမနေကြပါနဲ့ဆိုတဲ့စကားတွေဒါငွေရှင်ကြီးရှင်နေဟလာလုပ်ငန်းရှင်နေတုံးလဲအစိုးရဘိုင်းတို့ဘာလို့ဆိုတဲ့တာဝန်ရှိတဲ့ပုဂ္ဂိုလ်တွေပြောတဲ့စကားအဲ့တော့ကျွန်တော်ကဘာပဲပြောပြောအခုလက်ရှိအနေအထားအရာကျွန်တော်အချင်းချုပ်ပြီးတော့ပြောရမယ်ကျွန်တော်မှာလေယာကုန်ထုတ်မှုနဲ့ပတ်သက်ပြီးတော့လဲစိုးရင်ကြာကောင်းတဲ့အနေအထားတွေမှာရောက်နေတယ်နောက်တစ်ခါလူကြီးတိုးတာလဲပေးကြနေလူကြီးဖလောက်တိုးမယ်ဆိုတာတောင်းမှာကျွန်တော်အတိအကျမတည်သေးဘူးနောက်တစ်ခုကအဲ့ဒါနဲ့တစ်ချိန်ချင်းနဲ့ပါပဲလေသမားတွေရဲ့ထမင်းလုပ်ကိုကျွန်တော်ဝင်းလူတာတွေရှိနေတယ်အဲ့ဒီချိန်မှာတာဝန်ကြီးတဲ့ပုဂ္ဂိုလ်တွေဝင်းကြီးလိုပုဂ္ဂိုလ်မျိုးကလေသမားတွေရောပါတယ်ရောထမင်းတနတ်ချော့စားပါလို့ပြောနေတယ်ကျွန်တော်တို့ခင်မှာမရောက်ဘူးဆိုတော့မှတိတ်မဝေးလာတဲ့ကာလနှစ်ပေါင်းလာ20အစိတ်ပေါ့အတွင်းမှာကိုကျွန်တော်နှစ်ပေါင်း20အစိတ်ဆိုတာတိတ်ပြီးတော့ဝေးလာတဲ့ကာလမဟုတ်ဘူးပြအဲ့ဒီကာလမှာကိုကျွန်တော်တိုက်ပြီးမှထမင်းကိစ္စရင်းကိစ္စဥခွဲပကံကိစ္စဥရီမောင်ဝမ်းကိစ္စမြင်းများရောက်လာမလားလို့ကျွန်တော်စိုးရိမ်နေရတယ်လို့ကျွန်တော်ပြောချင်ပါတယ်ဒီပတ်ပြောချင်တာဒီလောက်ပါပဲ။